မြောက်ပြည်ခရိုင်ဒူပလာယာခရိုင်လေးကိကော်ဒေသနဲ့ကော့ဂရီမြို့တောင်ပိုင်းမှာတပ်ဆွဲနေရာယူထားတဲ့စစ်ကောင်စီတပ်တွေဒီကနေ့မတ်လ17ရက်နေ့မှာနောက်ဆုံးနှားဖယ်ရှားဖို့ KNU ကအကြောင်းကြားထားပေမဲ့စစ်ကောင်စီတပ်တွေကမဆုတ်တဲ့အပြင်၃ရက်အတွင်းမှာမြောက်ပြည်ခရိုင်တွေကိုတပ်တွေပို့တိုးပြီးရောက်လာတယ်လို့ KNU ဘက်ကပြောပါတယ်အဲ့ဒီအချိန်လေးကြောင့်တိုက်ပွဲဖြစ်မဲ့အလားအလာများနေတယ်လို့ကျန်ယူဘက်ကပြောပါတယ်ဒီကြောင့်ထိုင်းချီဆိုင်တရင်တော့မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေဖြစ်တဲ့မြဝတီခရိုင်လေးကေကော်ဒေသနဲ့ကော့ကရိတ်မြို့နယ်တောင်ပိုင်းနေမှာစစ်ကောင်စီတပ်တွေတက်ဆွဲနေရယူထားပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျေးရွာတွေထဲကျရောက်တဲ့အတွက်ဒေသခံတွေဟာတေဆုံးတံရရကြသလိုနေအိမ်တွေကိုစွန့်ခွာထွက်ပြေးနေရပါတယ်ဒါကြောင့်ကရင်မျိုးတက်မာ6ကတာဝန်ရှိသူတွေကစစ်ကောင်စီတပ်တွေ၃ရက်အတွင်းဖယ်ရှားဖို့တောင်းဆိုထားပေမဲ့၃ရက်ပြည့်တဲ့နေ့ဒီနေ့မတ်လ17ရက်နေ့မှာတော့စစ်ကောင်စီဘက်ကတပ်တွေတိုးချဲ့ရောက်လာတယ်ဆိုပြီး KNU ကပြောပါရယ်လက်ရှိအခြေအနေအရတိုက်ပွဲတွေဖြစ်လာမယ်အလားအလာများနေတယ်လို့လည်း KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရူစောတော်နီကအခုလိုပြောပါရယ်ဆိုတ
ော့မနေ့ကမှ7နာရီပြန်ရလို့ဟိုတပ်တွေအများကြီးတိုးလာတယ်လို့ပြောတယ်ဘယ်လောက်တိုးလာတယ်လို့ကျွန်တော်မသိဘူးဆော့တဲ့အဖြစ်တပ်တိုးလာတယ်နောက်ပြီးတော့တပ်ဒီလားရီလာဝန်တင်ရင်းလာအဲ့အဲ့ဒါတွေကပါလာအတူတူချင်းဒီတတ်တယ်လေချင်းနောက်ကတိုးလာတယ်ဆိုတော့လည်းအဲ့ဒါတော့နေပြည်တော်ကျုံလာတော့တက်ခွေးရဖြစ်ဖို့အများကြီးလာလာကြည့်ရပါဘူ
း။၃ရက်အတွင်းစစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU ဘက်ကတောင်းဆိုပြီးတဲ့နောက်မှာလည်းစစ်ကောင်စီဘက်ကလေရင်နေနဲ့ဘုံကျဲတိုက်ခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်
။ဟုတ်တယ်အဲ့ဒါပြောပြီးတော့လေရင်နဲ့ရောက်လာတယ်။ဒါပေမဲ့ဆိုတော့ဟာပစ်တာတော့ဟိုပြီးပြီးတော့ပြန်သွားတဲ့ကပြန်လာတဲ့အချိန်မှာလည်းပြစ်ချတာအဲ့ဒါဟိုမြောက်ပြီးမြို့ဆိုနားမှာတလုံးကြည့်အဲ့ဒီမတိုင်ခင်ဒီလေမတိုင်ခင်၃၅ရက်လောက်ကလေးကတိုက်ပွဲအကျိုးရရှိတဲ့နေ့တိုင်းကိုဖြစ်တယ်လို့ပြောတယ်အဲ့ဒ
ါလေးကေကော်ဒေတာနဲ့အနီးတစ်ဝိုက်ကျေးရွာပေါင်း၁၀ရွာကျော်ကစစ်ပြေးဒုက္ခသည်တွေဟာတောင်ရင်မြစ်တစ်လျှောက်နဲ့တောတောင်တွေထဲပုန်းခိုနေကြတာဟာ၃လလောက်ရှိနေပြီဖြစ်ပေမဲ့နေ့ရက်လည်းမပြန်ရဲကြသေးပါဘူးသူတို့ရွာတွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပြီးလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်မပြန်ရဲကြတာဖြစ်ပါတယ်အခုထပ်ပြီးစစ်တပ်ဘက်ကအင်းအားတွေတိုးချဲ့နေတဲ့အတွက်ဒုက္ခသည်တွေတောတောင်တွေထဲဆက်လက်နေထိုင်ရမယ့်အခြေအနေရှိနေတယ်လို့လည်းဖရိုစောတော်နီကပြောပါတယ
်။အဲဒီအတိုင်းဆိုရင်တော့တော့တော့ရှိရှိဆောင်နေတဲ့ဒုက္ခသည်တွေအနေထားတော့ဒီပြန်ဖို့ကတော့ဘယ်လိုမှမသိကြဘူးလေ။လက်ရှိဥစ္စာသူတို့ပြီးလောနေတဲ့နေရာလေးမှာပဲဆက်ရှိနေဖို့မှာ
။
ပြန်လာလို့မရဘူး။
ကရင်ပြည်နယ်လေးကေကော်ဒေသဘက်မှာ2021ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတာပါကရင်အမျိုးသားအစည်းအရုံးတက်မာ6နယ်မြေအပါအဝင်တက်မဟာအသီးသီးမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်ကရင်ပြည်နယ်အတွင်းမှာဒုက္ခသည်တွေနောက်ထပ်9000လောက်တိုးလာနေတယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်